ရွှေပါရမီတောရဆရာတော်အရှင်ဆန္ဒတိကဦးဆောင်တဲ့ရွှေပါရမီကျမ်းမာရေးဖောင်ဒေးရှင်းကတမားတော်ကြီးတွေအပါအဝင်ဆရာဝန်60ကျော်ကပုံနာကျော်မြို့နယ်မှာအခမဲ့ဆေးကုသပေးနေတာဖြစ်ပါတယ်။တောင်ရကြဆေးကုသရေးအစီအစဉ်မှာမျက်စိဝေဒနာရှင်တွေအပြင်သွားနဲ့ခရွင်အယိုအကျော်ကလေးယောဂါနဲ့ထွေထွေယောဂါခံစားနေရသူတွေကိုဆေးဝါးကုသပေးနေတာလည်းဖြစ်ပါတယ်။ခွဲစိတ်ကုသဖို့လိုအပ်နေတဲ့လူနာတွေကိုလည်းပုံနာကျော်ဆေးရုံနဲ့စစ်တွေဆေးရုံကြီးတွေမှာအထူးကုဆရာဝန်ကြီးတွေကခွဲစိတ်ပေးနေပါတယ်။ရွှေပါရမီကျမ်းမာရေးဖောင်ဒေးရှင်းစီမံကိန်းမန်နေဂျာဦးမောင်ရေးကကျမ်းမာရေးစောင့်ရှောက်ပြီးတဲ့အကြောင်းကိုအခုလို့ပြောပါရယ
်ကျွန်တော်တို့ကတော့လူနာတွေအနေထားကတော့အရေးကြီးရင်အရေးကြီးသလိုပေါ့ဥပမာအခုရောက်လာတဲ့လူနာတွေမှာ emergency case တွေပေါ်လာတယ်ပါလာတယ်ပါလာတယ်ဆိုကျွန်တော်တို့ကချက်ချင်းစစ်တွေစည်းရုံးကြီးမှာခွဲဆက်ရမှာဆိုခွဲဆက်ပေးလိုက်မယ်ဒါမှမဟုတ်ဒီပုံနှုတ်ကျုံစည်းရုံးမှာပဲခွဲဆက်လို့နေလို့ကျွန်တော်ပုံနှုတ်ကျုံစည်းရုံးမှာချက်ချင်းခွဲဆက်ပေးနော်အဲ့ဒါမှဒါနဲ့မှကကြီးကျယ်တဲ့ယောဂဝိညာဉ်တွေရှိလာခဲ့ရင်တော့ဒါကျွန်တော်တို့မှုဆောင်ဖွဲ့တွေတိုင်ပင်ပြီးညှိနှိုင်းပြီးတော့ရန်ကုန်တို့ဘာလို့ refer လုပ်ပြီးတော့ကုသပေးလို့ပေါ့အဲ့လိုတော့တော်တော်ရည်ရွယ်ကြတော့ရှိပါ
ပုံနာကျုံမြို့နယ်ဟာကျမ်းမာရေးလိုအပ်ချက်များတဲ့အပြင်အခြားမြို့နယ်တွေကကျမ်းမာရေးကုသလိုသူတွေတွာလာဖို့လွယ်ကူတာကြောင့်ကျမ်းမာရေးစောင့်ရှောက်မှုပေးဖို့ပုံနာကျုံမြို့ကိုရွေးချယ်ခဲ့တာလို့ရွှေပါရမီကျမ်းမာရေးဖောင်ဒေးရှင်းအဖွဲ့ကပြောပါတယ်။အဲ့ဒီဆေးကုသမှုအစီအစဉ်မှာတနေ့ကိုလူနာပေါင်း 4,000 ကျော်လောက်ကုသပေးမှာဖြစ်ပြီး၃ရက်အတွင်းလူပေါင်း 12,000 ကျော်လောက်ကိုကုသပေးနိုင်ဖို့စီစဉ်ထားတယ်လို့သိရပါတယ်။အဲ့ဒီထဲမှာမျက်စိဝေဒနာခံစားနေရတဲ့လူနာတွေကိုအများဆုံးတွေ့ရတယ်လို့လဲရွှေပါရမီကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဥရှိန်ဝင်းကပြောပါတယ
်။ရွှေပါရမီကျန်းမာရေးဖောင်ဒေးရှင်း30ကျင်းခီးမှာကျွန်တော်ပြောမယ်ဆိုမျက်စိရောဂါနဲ့ပတ်သက်ပြီးတော့အရင်ပဲဆိုးွားပြီးတော့ခံစားနေရတာကျွန်တော်တွေ့ရှိရပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကလည်းမျက်စိရောဂါနဲ့ထွက်သမျှအားလုံးကိုကျွန်တော်စဉ်းစားကောက်ပြီးမှတယောက်မကျန်စဉ်းရတဲ့လူတွေအားလုံးကိုကျွန်တော်ကုသပေးမှာဖြစ်ပါတယ်။
ရွှေပါရမီကျမ်းမာရေးဖောင်ဒေးရှင်းကဆေးဝါးကုသပေးတာကိုပုံနာကျုံမြို့နယ်အပြင်ဘူးသီးတောင်မောင်တော်ရတိတောင်ကြောက်တော်မင်းပြားမြောက်ဦးစတဲ့မြို့နယ်တွေကဒေသခံ 9,000 လောက်လာရောက်ခဲ့ကြပါတယ်။ရခိုင်ဒေသခံအများစုဟာကျမ်းမာရေးအသိပညာအားနည်းတာအပြင်အိမ်သာသုံးဆွဲမှုအပိုင်းမှာလည်းတစ်နိုင်ငံလုံးမှာအားအနည်းဆုံးဒေသတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ရခိုင်ပြည်နယ်မှာကျေးလက်ကျမ်းမာရေးဌာနတွေရှိပေမဲ့ဒေသခံတွေအနေနဲ့ထိရောက်တဲ့ကျမ်းမာရေးစောင့်ရှောက်မှုတွေမရကြဘူးလို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကကျေးရွာတော်တော်များများဟာမြို့ကိုသွားလာဖို့လမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်စစ်ကူတောက်မှုပိုင်းတွေမှာအခက်အခဲတွေရှိနေကြောင်းလည်းဒေသခံဦးထွန်းအေးစိန်ကပြောပါတယ
်။ကျွန်တော်တို့ရွာတွေကတော့ဘယ်လိုဆုံးမလဲ။မြေကတမြေတည်းမဟုတ်ဘူးနော်။ရေကမော်တော်တွေနဲ့ဖြတ်ပြီးတော့ဟိုမှာကုန်းမြေကိုတရတယ်ပေါ့။အစ်စ်တမြေလို့ဆိုတာအဲ့ဒါကိုသွားပြီးတော့ဒီကဟိုကားတန်းအဲ့ဒါပြီးမှဆစ်ခိုင်ရောက်တာပေါ့ခိုင်တကတော့ရေချောင်းဆိုတော့မကုန်းပေါ့ဒီကဆိုတော့လာတာလှဲ့ကြည့်တယ်ရေကြည့်တယ်ဆိုတော့လေတိုက်တာပေါ့အဲ့ဒါမှာကျွန်တော်တို့ကခက်ခဲတယ်များရှိတယ
်ဖြစ်ပါရမီကျမ်းမာရေးဖောင်ဒေးရှင်းအဖွဲ့ဟာမြန်မာနိုင်ငံအနှံ့လှဲ့လေပြီးအခမဲ့ဆေးကုသမှုပေးခဲ့ရမှာအခုချိန်ဟာ32ချိန်မြောက်ဖြစ်ပါတယ်ဖြစ်ပါရမီကျမ်းမာရေးဖောင်ဒေးရှင်းအနေနဲ့အခုဆေးကုသမှုစီစဉ်မှာပုံနာကျုံမြင့်တဲ့အတွက်ရင်လုံးအိမ်သားအလုံး900ကျော်ကိုလည်းလှူဒါန်းသွားဖို့ရှိရလို့သိရပါပါတယ်ရှင်။